မင်္ဂလာပါခင်ဗျာအခုပထမဆုံးထိုင်းနိုင်ငံဟာအရင်စင်ကာပူနိုင်ငံနေရာကိုဝင်ယူပြီးမြန်မာစစ်တပ်ရဲ့ဆက်လက်နက်ပစ္စည်းဝယ်ယူမှုတွေအတွက်ငွေပေးချေမှုတွေကိုအဓိကဝန်ဆောင်မှုပေးနေတဲ့နိုင်ငံဖြစ်လာတဲ့အကြောင်း Nikkei Asia သတင်းဌာနရဲ့တုံ့တက်ချက်သတင်းဆောင်ပါကိုတင်ပြပါမယ်။ထိုင်းနိုင်ငံဟာမြန်မာနိုင်ငံကပြည်ပခါတွေကြောင့်ထွက်ပြေးလာတဲ့မြန်မာနိုင်ငံသားဒုက္ခသည်တွေကိုအများဆုံးလက်ခံထားရတဲ့အတွက်စစ်တပ်ကအာဏာသိမ်းလိုက်တဲ့ဆိုးကျိုးတွေကိုအများဆုံးခံစားနေရတဲ့နိုင်ငံဖြစ်ရှုမြင်ထားကြတဲ့အချိန်မှာအခုလိုမြန်မာစစ်တပ်အတွက်ဒေါ်လာတန်းနဲ့ချီတန်းနဲ့လက်နက်ပစ္စည်းရောင်းချမှုတွေကနေလဲအကျိုးရှိနေတဲ့အကြောင်းကုလသမဂ္ဂအထူးကိုယ်စားလှယ် Mr. Tom Andrew ရဲ့အစီရင်ခံစာပေါ်ထွက်လာတာဖြစ်ပါတယ်ထိုင်းနိုင်ငံဟာကုလသမဂ္ဂလူ့ခွင့်ရေးကောင်စီမှအဖွဲ့ဝင်အဖြစ်ရွေးချယ်ခံရဖို့ကြိုးစားနေတဲ့အချိန်မှာအခုလိုမစ္စတာတွန်မန်ဒရီရဲ့အစီရင်ခံစာပေါ်ထွက်လာတာဖြစ်ပါတယ်။ဒီအစီရင်ခံစာထဲမှာထိုင်းနိုင်ငံမှာသရုတ်ထအကြီးဆုံးဖြစ်တဲ့ Siam Commercial Bank SCB ဟာမြန်မာစစ်တပ်နဲ့ဆက်ဆက်နေတဲ့ငွေပေးချေမှုအားလုံးရဲ့80%ရာခိုင်နှုန်းကိုဝန်ဆောင်မှုပေးနေတဲ့ကြောင်းဖော်ပြထားပါတယ်။ဒီကိစ္စနဲ့ပတ်သက်လို့ Siam Commercial Bank ကို Nikkei Asia သတင်းဌာနကဆက်သွယ်မေးမြန်းခဲ့ပေမဲ့လည်းဖြေကြားဖို့ညှင်းဆန်းခဲ့ပါတယ်။မြန်မာစစ်တပ်အတွက်ဝန်ဆောင်မှုပေးနေတဲ့နောက်ထပ်ထိုင်းဘဏ်တစ်ခုဖြစ်တဲ့ Kasimcom Bank ကလည်းမြန်မာစစ်တပ်ထိန်းချုပ်ထားတဲ့မြန်မာနိုင်ငံတရားကုန်သွယ်မှုဘဏ် MSTV နဲ့ပတ်သက်မှုရှိခဲ့ပေမဲ့ပြီးခဲ့တဲ့နှစ်ကတော့အမေရိကန်နိုင်ငံရဲ့ပိတ်ဆို့အရေးယူမှုတွေချမှတ်ခဲ့တဲ့နောက် MSTV နဲ့အလုံးမလုံးတော့တဲ့အကြောင်းအတည်ပြုခဲ့တယ်လို့အစီရင်ခံစာမှာပြောထားပါတယ်။ Kasimcom Bank ကို Nikkei Asia သတင်းဌာနကဆက်သွယ်မေးမြန်းခဲ့ရမှာတော့ဆက်လက်နဲ့ပစ္စည်းဝယ်ယူမှုတွေအတွက်သူတို့ဘဏ်ကိုအသုံးပြုပြီးငွေပေးချေနေတာကိုခွင့်မပြုတဲ့အကြောင်းမြန်မာစစ်တပ်နဲ့ဆက်ဆက်နေတဲ့ဘဏ်အကောင့်တွေအားလုံးကိုငွေပေးယူအားလုံးတားဆီးသွားမှာဖြစ်တဲ့အကြောင်းပြန်လာပါတယ်။ပြီးခဲ့တဲ့နှစ်ကမြန်မာစစ်တပ်ဟာစင်ကာပူနိုင်ငံကိုတဆင့်ခံပြီးစစ်လက်နက်ပစ္စည်းတွေဝယ်ယူတင်သွင်းနေတဲ့အကြောင်းမစ္စတာတွန်အန်ဒရူးရဲ့အစီရင်ခံစာပေါ်ထွက်လာတဲ့နောက်စင်ကာပူအစိုးရကစင်ကာပူဘဏ်တွေကိုစုံစမ်းစစ်ဆေးခဲ့ပြီးစင်ကာပူကနေတဆင့်မြန်မာစစ်တပ်အတွက်စစ်လက်နက်ပစ္စည်းတင်ပို့မှု90ရာခိုင်နှုန်းထိလျော့ကျသွားတယ်လို့ဆောင်းပါးကဆိုပါတယ်။မြန်မာစစ်တပ်အတွက်စစ်လက်နက်ပစ္စည်းတင်သွင်းမှုကူညီနေတဲ့လုပ်ငန်းတွေကိုစင်ကာပူနိုင်ငံကတားဆီးခဲ့တယ်လို့ပဲထိုင်းအစိုးရကလည်းအလားတူတုံ့ပြန်မယ်ဆိုရင်မြန်မာစစ်တပ်ကနေအရက်သားပြည်သူတွေကိုတိုက်ခိုက်တပ်ဖြတ်မှုတွေလုပ်နိုင်စွမ်းလျော့ကျသွားလိမ့်မယ်လို့အစီရင်ခံစာကသုံးသပ်ထားပါတယ်။အခုဆက်လက်ပြီး South China Morning Post သတင်းစာမှာဖော်ပြခဲ့တဲ့အသက်88နှစ်အရွယ်ဝင်းနေမီတာယုံဆရာတော်ကိုမှားယွင်းပြီးပြစ်ခတ်ပြီလို့ပြန်လွန်တော်မူသွားတာကိုဖြစ်တောင်းဖြစ်ခဲဖြစ်စဉ်ဖြစ်နေမြန်မာစစ်ကောင်းဆောင်ကဝင်းချတောင်းပန်ခဲ့တဲ့အကြောင်း AFP သတင်းကိုတင်ပြပါမယ်။စစ်တပ်ကအာဏာသိမ်းတာကိုဆန့်ကျင်တဲ့ဝင်းနေမီတာယုံចောင်းတိုက်ဆရာတော်ဟာဂျွန်လ19ရက်နေ့ကပြစ်ခတ်ခံရတဲ့ဖြစ်စဉ်ကို PDF တပ်တွေပြစ်ခတ်ခဲ့တာလို့စစ်ကောင်စီဟာအစပိုင်းမှာကြေညာချက်ထုတ်ပြန်ခဲ့ပြီးမဲ့မျက်မြင်သက်သေအဖြစ်ပါဝင်ခဲ့တဲ့ဆရာတော်တစ်ပါးကစစ်ကောင်စီတပ်သားတွေပြစ်ခတ်ခဲ့တာဖြစ်တဲ့အကြောင်းမိန့်ကြားထားတဲ့ဗီဒီယိုဖိုင်ပြန့်နှံ့ခဲ့ပြီးတဲ့နောက်စစ်ကောင်ဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကအခုလိုတောင်းပန်တဲ့အကြောင်းစာပေးပို့ခဲ့တာလို့သတင်းမှာဖော်ပြပါတယ်အာနာသိန်းစကောင်ကြီးဟာသူတို့ကိုသူတို့ဗုဒ္ဓဘာသာကိုကာကွယ်သူတွေဖြစ်ပုံဖော်ပြီးနိုင်ငံသားတွေအချို့နဲ့မြန်မာပြည်သူအချို့ကိုဗုဒ္ဓဘာသာကိုစော်ကားတယ်ဆိုတဲ့ဆွဆွဲမှုနဲ့ထောင်ဒဏ်ချမှတ်တာတွေရှိခဲ့ပါတယ်။ဗုဒ္ဓဘာသာယဟန်တော်တွေဟာမြန်မာနိုင်ငံရဲ့အာနာရှင်ဆန့်ကျင်တော်လှန်ရေးဆန္ဒပြပွဲတွေကိုဥဆောင်ခဲ့တဲ့တမိုင်းကြောင်းလည်းရှိခဲ့တယ်လို့သတင်းကဖော်ပြထားတာကိုတင်ပြလိုက်ရပါတယ်ခင်ဗျာ။